သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိများယနေ့မတ်လ28ရက်ဗုဒ္ဓဦးနေ့အတွက် SPS Useless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်က Terrell အောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ Baltimore မြစ်ဖြတ်တရားကြိုးချမှုပြတ်ဆုံးနေသူတွေကိုရှာဖွေနေစေ American ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့က Buster Coe မြစ်ကိုဖျက်ဆောက်ထားတဲ့ Francis Scott King မြစ်ဖြတ်တရားကြီးကြိုးချသွားခဲ့ပြီးနောက်ရည်ထဲချသွားသူ9ရက်ကိုခေစေးရေးဖွဲ့တွေရှာဖွေနေကြပါတယ်စင်ကာပူလန်တင်ထားတဲ့ဒါလီနာမည်နဲ့ကုန်တင်သင်္ဘောတစ်စင်းတံတားကိုထောက်ထားတဲ့တိုင်ကြီးကိုဝင်တိုက်မိခဲ့ပြီးနောက်တံတားကြီးကအင်္ဂါနေ့မနေ့အစောကြီးမှဖြူလဲချသွားခဲ့တာဖြစ်ပါတယ်တံတားကြီးကြိုးချသွားခဲ့ပြီးနိုင်ပိုင်းဂျာမားလူ2ရက်ကိုရည်ထဲကခေစေးနိုင်ခဲ့တယ်လို့ဘယ်တီမော်မြို့မိသက်တက်ဖွဲ့ကြီးကဂျိမ်းဝေါ်လစ်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဆိုရင်ရတဲ့ဒဏ်ရာတွေနဲ့တယောက်ကိုဆေးရုံပို့ဆောင်ခဲ့ရပြီးနောက်တယောက်ကတော့ထိခိုက်မှုမရှိခဲ့ဘူးလို့ပြောဆိုပါတယ်။အယိုးကွဲလာအောင်အေးနေတဲ့မြစ်ထဲမှာရှာဖွေလုပ်နေသူတွေဟာနောက်ထပ်အသက်ရှင်ကျန်နေနိုင်သူတွေကိုကယ်ဆယ်ဖို့အတွက်ရှာဖွေနေကြပါတယ်။ယခုအချိန်မှာမော်တော်တဆဖြစ်ပေါ်ခြင်းဟုယူဆထားတော့လဲမိသည့်အကြောင်းကြောင့်ဖြစ်ဒီကိုရှင်းရှင်းလင်းလင်းမသိရသေးတော့လဲသင်မော်သည်မတော်တဆမှုမဖြစ်မီတွင်မေးလန့်ပြင်းတဲ့အုပ်ချုပ်ရေးမှုဝက်စမော်ကိုဖုန်းဆက်ကြောင်းချခဲ့ကြောင်းသိရှိရပါတယ်သင်မော်ပေါ်ရှိသင်မော်သားတချို့ကတည့်စစ်မီခဏတာပြတ်တောက်သွားကြောင်းအာနာပိုင်များကိုပြောချခဲ့ပါတယ်တရားပေါ်ကိုကားများဆက်လက်မတက်စေရတားဆီးရန်အချိန်အလုံးလောက်ရာ၍အသက်များစွာကိုခေစေခဲ့ပါတယ်သင်ဘောဘောပါသူတယောက်မှထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့လည်းပြောကြားထားပါတယ်ခေလွန်ကွင်းတောက်ခံသူများအတွက်ဥပဒေအပြောင်းအလဲပြည်နှင်းနှပေးတာကိုညှင်းဆို့ခဲ့တဲ့ခေလွန်ကွင်းရှာဖွေသူဟာရဲအကန့်အသတ်မရှိထိမ့်သိမ့်ခံထားရတဲ့နောက်ထပ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်မချမီမှာလွတ်တော်မှာအမြန်လျှောက်လွှာတင်လာတဲ့ဥပဒေတွေရ1005နှစ်ထိကြာခံနိုင်ရပါတယ်လူဝင်မှုကြီးကြရေးဝန်ကြီးအန်ဒရူးဂီလ်စ်ခေလွန်ကွင်းတောင်းသူများနဲ့တခြားရွှေ့ပြောင်းအခြေချသူများကို၎င်းတို့ရဲ့နေရပ်သို့ပြန်ပို့ရာတွင်အဆင်ပြေစေမဲ့သတ်မှတ်ထားသည့်အရာများလုံဆောင်ရန်အခွင့်အာဏာရှိမှဖြစ်ပါသည်။မတ်လ26ရက်နေ့နေ့လယ်ပိုင်းပြီးမှမစ္စတာဂီလ်စ်ကတင်သွင်းတဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုပြီးနောက်အခုဆက်နဲ့မှအခြေတင်ဆွေးနွေးမှဖြစ်ပါသည်။ဩစတြေးလျမှာနှင်ထုတ်ခံရသူများကိုလက်မခံသောနိုင်ငံများမှမည်သည့်နိုင်ငံသားမဆိုကိုတန်တမာရေးရပူပေါင်းဆောင်ရွက်မှုကိုလှုံ့ဆော်ရန်ကြိုးပမ်းရာတွင်၎င်းတို့ရဲ့ visa လျှောက်လွှာများကိုပိတ်ပင်ထားနိုင်ပါသည်။လူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂီလ်စ်ကပြင်ဆင်ချက်သည်၎င်းရဲ့အာရုံစိုက်မှုကိုကန့်သတ်ထားပြီးဩစတြေးလျရဲ့လူအခွင့်အရေးဆိုင်ရာတာဝန်ဝတ္တရားများနဲ့ကိုက်ညီကြောင်းပြောကြားခဲ့ပါသည်။တတိပုဂ္ဂလမှာကာလီယာတင့်သည်အဆိုပါဥပဒေမူကြောင်းသည်လူအခွင့်ဆိုင်ရာစိုးရိမ်ပွဲရာများကိုဖြစ်ပေါ်စေတယ်လို့ယုံကြည်ကြောင်းပြောဆိုသွားပါတယ်။ Bridging Visa လူဝင်မှုကြီးကြပ်ရေးဝန်ကြီးကို Coalition အချိန်နှုန်းကစနစ်အောက်တွင်ခေလွန်ကွင်းတောင်းခံသူ 9,000 ခန့်သည်တာမတင်ရေမကျအခြေအနေနှစ်များကိုအဆုံးသတ်ရန် Crossbench Parliamentအလှတော်မတ်တချို့ကလူဝင်မှုကြီးကြပ်ရေးဝန်ကြီးအားတောင်းဆိုနေပါတယ်။2012ခုနှစ်မတိုင်မီလေများဖြင့်ရောက်ရှိလာသောခေလွန်ကွင်းရှာဖွေသူ3000ခန့်ကိုခိုင်တွဲဖြည့်ရှင်းရန်အဆိုပါလုပ်ငန်းစဉ်ကို2014ခုနှစ်တွင်စတင်ခဲ့တာဖြစ်ပါတယ်။ကလေးသူငယ်များဖြင့်ရောက်ရှိလာသောထောင်နဲ့ချီသောရွှေပြောင်းနေထိုင်သူများသည်ယခုအခါတွင်ကတ်သက်6လပေါကုဗီဇာဖြင့်နေထိုင်ရရှိပြီးအရွယ်ရောက်ပြီးသူများဖြစ်လာပြီး၎င်းတို့ကိုအိမ်ခေါ်တဲ့သူတို့နိုင်ငံကိုအချိန်မရွေးပြန်ဖို့မှာကိုစိုးရိမ်နေကြပါတယ်။သူနာပြုချောင်းသူပျော်မီခာနီရှမ်းသည်ပြည်တွင်းစစ်ပြည်တွင်သီရိလင်္ကာနိုင်ငံမှ ခုနှစ်နှစ်သမီးအရွယ်တွေထွက်ပြေးပြီးနောက်အနာဂတ်တွင်မိသူဖြစ်လာမည်ကိုစိုးရိမ်ကြောင်းပြောဆိုပါတယ်။တတိပုဂ္ဂလအမတ်အာလီဂရာစပန်ဒါကဖေရိုဆိုဝါသည်အခြေအနေကိုဖြေရှင်းရာချိန်တက်မည်ဟုပြောဆိုသွားပါတယ်။ Northern Territory ရဲတပ်ဖွဲ့ကလူမျိုးရေးခွဲခြားမှု Northern Territory ရဲ့ထိတ်တန့်ရဲတပ်ဖွဲ့အတွင်းလူမျိုးရေးခွဲခြားမှုဟုအခိုင်အမာဆိုထားသောဆွဆွဲချက်ကို Anti-Corruption Body ကထောက်ခံရန်အထောက်အထားများတွေ့ရှိတယ်လို့ပြောဆိုထားပါတယ် Territory Response Group မှ PAT ဟုဆွဆွဲခံထားရသောလူမျိုးရေးခွဲခြားမှုဆိုင်ရာစုလက်မှတ်များကို February လတွင်ဒေသခံလူမျိုးကုမာဂျာယီဝေါ်ကာသေဆုံးမှုနှင့်ပတ်သက်၍ပြင်းထန်သောစစ်ဆေးမှုတစ်ခုတွင်ထွက်ပေါ်လာခဲ့ခြင်းဖြစ်ပါတယ်လက်မှတ်များသည် Northern Territory ရဲတပ်ဖွဲ့နှင့် Northern Territory Independent Commissioner Corruption Michael Richards တို့မှရဲတပ်ဖွဲ့ယူနစ်အတွင်းမလျော်မကန်သောအပြုမှုအတွက်ပူးတွဲဆုံဆန်းစစ်ဆေးမှုကိုဖြစ်ပေါ်လာစေခဲ့ခြင်းဖြစ်ပါれ Aboriginal လူမျိုးများအပေါ်လူမျိုးရေးခွဲခြားသည့် Northern Territory Response Group အတွင်းစုများထုတ်ပေးသည့်ဟူသောဆွဆွဲချက်ကိုစုဆောင်ရရှိထားသောအထောက်အထားများကထောက်ခံကြောင်း Mr. Richards မှပြောကြားသွားပါသည်။နိုင်စင်သတင်းတို့ News Flash များကိုပိုမိုကြားသိရန် SBS Language Podcast ကိုသွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ Damyo Tharin Samarigo po nasin luwala Apple Podcast Google Podcast Spotify to mo tembeniya phiphi ya yute podcast ka ni ba